က်သူစစ်ကြီးမြန်မာနိုင်ငံမှာဒီမိုကရေစီအင်အားစုတွေဆန့်ကျင်လှုပ်ရှားမှုကြောင့်စစ်ကောင်စီကတိုင်းပြည်ကိုအေးအေးချမ်းချမ်းဆက်လက်အုပ်ချုပ်ဖို့ခက်ခဲလိမ့်မယ်။ဒါပေမဲ့ဒီမိုကရေစီအင်အားစုတွေကလည်းစစ်ကောင်စီကိုလုံအောင်ဖယ်ရှားပြီးတော့တိုင်းပြည်ကိုတစုတစည်းရဲအုပ်ချုပ်နိုင်ဖို့ဆိုတာစိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ဒီနေ့အစောပိုင်းကရီရှတ်ကပြောခဲ့ပါတယ်။ဆိုတော့အခုအဲ့ဒီအချိန်လေးဘလို့ပြောင်းလဲသွားပြီလားဆိုတာကျွန်တော်သိချင်ပါတယ်။
You know, I think what we can say is that the situation has probably surprised the military regime. I think they were expecting that resistance forces, particularly the groups in the central dry zone,would not be able to last.
ချင်းရာစကောစီကိုအားသိစေမလို့ပြောနိုင်ပါတယ်။တွန်လိုင်းရာစုတွေသူတို့ကပူပိုင်းဒေသကလှုပ်ရှားမှုတွေကဒီလောက်ထိတာရှည်လိမ့်မယ်မဟုတ်ဘူးဆိုပြီးစစ်ကောင်စီကမျောလင့်ထားခဲ့ပါလိမ့်မယ်။တကယ်တော့ခြောက်သွေးတဲ့မြေပြင်ဒေသမှာကုကံတက်ခတ်ဖို့ဆိုတော့တောတောင်ထူထပ်တဲ့ဒေသတွေမှာလို့မလွယ်ပါဘူး။စစ်ကောင်စီကအရက်သားတွေအများပြားကိုပါထိခိုက်နေနိုင်စေတဲ့နည်းကိုတုံးလာပါတယ်။အရက်သားတွေကိုဖမ်းဆီးတပ်ဖြတ်ရွာမီးရှို့စရီလောက်ပါတယ်။ဒါပေမဲ့စစ်တပ်အတွက်ခက်ကြုံနေရစေပါ။အညာဒေသမှာအပြတ်သက်ထိုးစစ်ဆင်ရှင်းလင်းမဲ့အခြေအနေတွေမတွေ့ရသေးပါဘူး။အင်အားစုပြုံတုံးပြီးမစွန့်စားကြင်လို့လည်းဖြစ်နိုင်ပါလေ။ဒီလိုစစ်တပ်ဘက်မှာအခက်ကြုံနေလို့တွလိုင်းအင်အားစုတွေအတွက်လည်းလွယ်လွယ်တကူမဖြစ်နိုင်သေးပါဘူး။ချိန်ချာလာနဲ့မျှစိန်ခေါ်မှုတွေလည်းပုံများလာပါလေ။ရန်ပုံငွေပိုလိုအပ်လာသလိုထောက်ခံပတ်ဖို့မှုတွေလည်းပုံမူပြီးတော့လိုအပ်လာပါလေ။ဒီပါထောက်ခံမှုအားကောင်းစေဖြစ်ပေမဲ့အချိန်ချာလာရင်တော့အခက်ကြုံလာနိုင်ပါလေ
။ဟုတ်ကဲ့ဒါမှဒီဒီမိုကရေစီလှုပ်ရှားသူတချို့ကိုဖေဒန်ပေးပုံမြင်လိုက်တာနောက်ပြီးတော့ဗြိတိန်သံမဟောင်းဗစ်ကီဘိုမန်တို့ကိုထောင်ချလိုက်တာတွေနောက်ပိုင်းမှာနိုင်ငံတကာထောက်ခံမှုတွေနိုင်ငံရေးအရာစစ်တရေးအရာထောက်ခံမှုတွေပိုပြီးတော့ပြင်းထန်လာတာကိုတွေ့ရပါတယ်အဲ့ဒါတော့ထိရောက်မှုမရှိနိုင်ဘူးတာကြီ
း Well I think the assistance from the international community has been rather limited.Of course, expressing
the Taiwan ရဲ့ထောက်ခံမှုကတော့တော်လေးအကန့်အသတ်ရှိရလို့ကျွန်တော်ထင်ပါတယ်။မှန်ပါတယ်။အားပေးမှုတွေစိတ်သက်ရေးရအရာထောက်ခံမှုတွေကိုတော့တွေ့နိုင်ပါတယ်။ဒါပေမဲ့ဗန်နိုင်ငံကမှတွန်လိုင်းရေးရာစုကိုလက်နက်ပံ့ပိုးတာမရှိသေးပါဘူး။ဒါဖြင့်မြန်မာနိုင်ငံဟာကမ္ဘာ့ရဲ့ဦးစားပေးဒုတိယအဆင့်လောက်မှာပဲရှိနေပါတယ်။သူတို့ဖြင့်အနောက်နိုင်ငံတွေအတွက်ပါ။သူတို့ကယူကရိန်းနဲ့တခြားဒေသတွေကိုပို့ပြီးဦးစားပေးအလေးထားနေပါတယ်။အနောက်နိုင်ငံတွေရဲ့အစ်မကြီးဦးစားပေးအစ်မရှိမနေတာမြန်မာနိုင်ငံအတွက်အထူးဝမ်းနည်းစရာကောင်းတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်ဆိုတော့စစ်ကောင်စီကိုကြည့်ရင်လေနိုင်ငံတကာမှာပို့ပြီးတော့ဝိုင်းပယ်ခံရတယ်အာဆီယံတော်မှာပဲဖဲ့ချင်းလာနေပါတယ
်ဒါစစ်ကောင်စီဘက်ကိုကြည့်မယ်ဆိုရင်ရုရှားရဲ့ထောက်ခံမှုကဘလောက်အရေးပါလဲခင်ဗျမကြသိခင်ကရုရှားတမဒနဲ့စစ်ကောင်စီအကြီးအကဲပြစ်ဆုံတဲ့နေရာမှာကြီးလိုက်မယ်ဆိုရင်ဒါစီးပွားရေးလုံစားတခါနျူကလ িয়ার စွန့်ရင်ဆက်ယုံတော်မတီဆောက်ပေးမယ်စီရေးအဖြစ်အခုကြီးပေးမယ်ဆိုတာတွေကြားလာရတယ်ဆိုတော့ဒီဟာတွေဟာစစ်ကောင်စီတက်ဘလောက်ထိအတက်စရာဖြစ်ပါသလဲစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေရဲ့အပြိုင်ပွဲမှာအင်အားချိန်ခွင်ရာစစ်ကောင်စီဘက်ကိုတဖက်ဆောင်နေကြီးဖြစ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်ပါ
Well I think Mel Nye has very high expectations for what the Russia relationship can bring for him and his regime
ရုရှားနဲ့ဆက်ရရသူနဲ့သူစစ်ကောင်စီတို့ရလာမယ့်ထောက်ပံ့တွေကိုမင်းတို့လည်းတိတ်ကြီးကြီးချေချေမျောလင့်ထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါမှဖြစ်နိုင်တော့မြန်မာရဲ့မျောလင့်ရတာဖြစ်ပါလိမ့်မယ်။သူဘလောက်ထိစိတ်လှုပ်ရှားတက်ကြွနေရဆိုတော့သူ့ကိုလမ်းပေါ်ထွက်အလံတွေဝေယမ်းပြီးကျူနေတာကိုကြည့်ရင်သိနိုင်ပါတယ်။တကယ်တော့ဒါကအလွန်ကျုံဖြစ်နေတာပါ။သူကစီးဝါးရေးစီးဝေးသွားတက်တာပါ။ပူတင်နဲ့ပထမဆုံးတွေ့ရရင်သူ့ကိုစစ်ဖို့တရားလို့မဟုတ်ပဲနိုင်ငံအကြီးအကဲဖြစ်ပထမဆုံးအချိန်အတိမတ်ပြုလိုက်တယ်။ဒါကသူတိတ်ပျော်သွားပုံရပါတယ်။ဒါပေမဲ့ရုရှားကတိတ်အင်အားကြီးမှပြီးကမ္ဘာကလေးစားတဲ့နိုင်ငံကြီးတစ်ခုဖြစ်နေရင်တော့ဒါတမျိုးတမျိုးဖြစ်ပါလိမ့်မယ်အခုတော့ရုရှားကအားပျော်နေပြီးတခါမှမကြုံစဘူးလောက်ဘေးဖယ်ခံနေရတဲ့အခြေဖြစ်နေပြီးတော့သူနဲ့မဟာဗျူဟာဆက်ဆက်ရေးထူထောင်နိုင်တာအဲ့လောက်တန်မှုမရှိတော့ဘူးလို့ထင်ပါတယ်လက်နက်ကတော့ရနိုင်ပါသေးတယ်တန်ငင်းတမန်ငင်းမှတိတ်ပြီးတော့အရေးမပါတော့ပါဘူးကုလသမဂ္ဂမှာသူတို့ကိုတတိမတ်ပြီးတော့ရုရှားကိုစစ်ကောင်စီကအားကိုးခြင်းပေမဲ့ရုရှားကဒီကိစ္စမှာမတက်ကြွပါဘူးတရုတ်ကလည်းလွှတ်ထားသလိုပါပဲတရုတ်ကလည်းပြပြသားသားမရှိလို့စစ်ကောင်စီအတွက်စိတ်ကမ်းချက်မဖြစ်နိုင်ပါဘူးလက်နက်အရာစီးပွားရေးအရာထောက်ပံ့တဲ့နေရာမှာလည်းယူကရိန်းကြောင့်မနှဲရုံးကန်နေရတဲ့ရုရှားအနေနဲ့စစ်ကောင်စီကိုဘယ်ကူညီနိုင်မလဲကျွန်တော်သိမထင်ပါဘူ
းဒါအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုကြည့်မယ်ဆိုရင်သူတို့ကရောဒီခုခံတွန်းလှန်နေတဲ့ဒီမိုကရေစီအင်အားစုတွေကိုဘာကြောင့်ရုပ်ပိုင်းအရာဒါပြုနေနေပြရင်လက်နက်အထောက်ပံ့မပေးနိုင်တာလေခင်ဗျာဘာအခက်အခဲရှိနေလဲသူတို့ဘက်မှာနိုင်ငံတကာဆက်ဆံရေးကျင်းဝတ်တာ ethics တွေဘာတွေရှိနေသလား Ukraine ကြောင့်သူတို့အရန်တက်တက်ကြောကြောထောက်ခံနေရတာတွေ့ရပါတယ
် Yeah, I mean, the Ukraine situation and the Myanmar situation are very different, right? Ukraine is a war in Europe, and bordering NATO countries.
Ukraine နဲ့မှာခြေလျင်တက်ခွာပါတယ်။ဒီစစ်ပွဲဟာဥရောပစစ်ပွဲဖြစ်ပါတယ်။ NATO ဖွဲ့နိုင်ငံတွေရဲ့အင်းနီးချင်းလည်းဖြစ်ပါတယ်။ဒါကြောင့် NATO နိုင်ငံတွေရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်နေတယ်လို့သူတို့ယူဆပါတယ်။မြန်မာပြည်ထနာကျတော့အင်းနီးချင်း၊တရုတ်၊အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်ဘယ်နိုင်ငံမှအတိုက်ခံတွေကိုလက်နက်အင်အားပံ့ပိုးဖို့စိတ်ဝင်စားကြပါဘူး။ဒီလိုအင်းနီးချင်းဘယ်နိုင်ငံကမှထောက်ခံအားပေးရေးမရှိတဲ့အင်အားစုကိုအဝေးနိုင်ငံတွေကပံ့ပိုးပေးဖို့ဆိုတာတိတ်မဖြစ်နိုင်ပါဘူး။ဒါပေမဲ့လက်နက်ထောက်ပံ့မပန့်ဆိုတာအပါထားတရမန်ရေးရထောက်ခံမှုပုံမှုခံမှမှုရှိတယ်မှာလေ။မြန်မာရေးမှာဘလို့ပါဝင်ကူညီရမယ်ဆိုတာအနောက်နိုင်ငံတွေကအလေးနဲ့ထားပြီးပုံမှုစဉ်းစားသင့်တယ်လို့ထင်ပါတယ
်။နောက်ခပြည်ရင်းအခြေအနေကိုလည်းကျွန်တော်လည်းမေ့ချင်ပါတယ်။အခုတိုင်းရင်းသားအင်အားစုတွေပေါ့ EAO တွေကိုသူတို့ဘက်ပါအောင်ဆိုပြီးတော့နှစ်ဖက်လုံးကအပြိုင်ဆိုင်ကြိုးပမ်းနေရတာတွေ့ရပါတယ်။စစ်ကောင်စီဘက်ကဆိုရင်ဝါကိုပြည်နယ်ပြင်မယ်ပြောရင်းနဲ့ပြည်နယ်တွေကိုကိုပိုင်အုပ်ချုပ်ခွင့်ပိုပေးမယ်ဖွဲ့စည်းပုံအောင်ပြင်မယ်ဆိုပြီးတော့လည်းမကြတိငါပြောတော့တာတွေ့ရပါတယ်။ဒါဟာဘယ်အတိုင်းလက်ဒီဆွဲဆောင်နိုင်မယ်လို့ထင်ပါလေတိုင်းရင်းသားတွေက
Well, I think Myanmar's peace process has been very ineffective.
မြန်မာနိုင်ငံဖြစ်စဉ်တိတ်မဖြစ်အောင်လုပ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာအယူဆအတင်းနဲ့စဉ်းစားမှုအတိတ်တွေမတွေ့ရပါဘူး။သူဘက်ကလုံဆောင်နိုင်မဲ့ကိစ္စတွေထဲမှာငင်းငယ်ဖြစ်စဉ်ပေါ်အလေးနဲ့ရက်ခတ်နိုင်မယ်လည်းမရှိပါဘူး။တန်းတန်းအင်အားစုတွေကိုပြောရမယ်ဆိုရင်တော့သူတို့ဟာစစ်ကောင်စီဘက်ကိုပဲဖြစ်ဖြစ်တော်လိုင်းအင်အားစုတွေဘက်ကိုပဲဖြစ်ဖြစ်တင်းညွတ်နေတာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ထင်ပါတယ်။ဒီ EU တွေအလုံးတင်းညွတ်နေတဲ့ဘက်ကတစ်ဖက်တည်းရှိပါတယ်။အဲ့ဒါကတော့သူတို့ရဲ့အကျိုးစီးပွားပါပဲ။သူတို့နဲ့မြင်တဲ့သူတို့လူလူရဲ့အကျိုးစီးပွားပဲဖြစ်ပါတယ်။သူတို့ကြိုးစီးပွားအတွက်တကယ်လို့ဆောင်ပေးမဲ့ဘက်ကိုပဲထောက်ခံနိုင်ပါတယ်။ဒါအမြင်နဲ့ရှိလာခဲ့တဲ့သဘောထားပါ
။အခုတော့ NUG ဘက်ကလည်းပဲ Federal ပြည်ထောင်စုကိစ္စကိုသိအလေးနဲ့ထားပြီးလှုပ်ဆောင်နေတာတွေ့ရပါတယ်။ NUCC ကဖွဲ့ပြီးတော့ Federal ပြည်ထောင်စုတည်ဆောက်ရေးအတွက် EAO တွေနဲ့လက်တွဲပြီးတော့ဆောင်ရွက်နေရဲဆိုတာကျွန်တော်သိနေရပါတယ်။So I don't know about this question and so on see me think about it.
Well, it's not just a political problem, right? There
remain ငါငယ်ငယ်ပြဿနာတစ်ခုလည်းမဟုတ်ပါဘူး။EU ဘက်ကတန်တရားတချို့စိုးရိမ်မှုတချို့ရှိနေပါတယ်။ယုံကြည်မှုကင်းမဲ့နေပါသေးတယ်။အန်ယူဂျီကတော့ဒီလိုမယုံကြည်မှုရောပါစေဖို့အတွက်အများကြီးလှုပ်ဆောင်ခဲ့ပါပြီ။လှုပ်ဆောင်နေပါတယ်။ဒါပေမဲ့မလုံလောက်သေးပါဘူး။နောက်တစ်ခုကဘယ်ဘက်ကနိုင်မလဲဆိုတော့ EU တွေဘက်ကရည်ရည်ပြတ်မမြင်ရသေးပါဘူး။ဆိုတော့အန်ယူဂျီအနေနဲ့တိုင်းရင်းသားတွေကိုထောက်ခံတဲ့အကြောင်းငွေရေးအရာမူဝါဒအရာလှုပ်ပြယုံနဲ့မပြီးပဲတိုက်ပွဲမှာအနိုင်ရမယ်။အဲ့ဒီမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်နိုင်တယ်ဆိုတာကိုလည်းပြသနိုင်မှုလိုအပ်ပါတယ်ဒီကိစ္စမှာလည်း EU တွေကတန်တရားရရှိနေသေးပါအာနာသိမ့်ပြီးခုခံတက်ခတ်မှုတွေစတင်တုန်းကရတရပတ်အတွင်းမှာပဲအနိုင်ရတော့မလို့ယူဆမှုတွေရှိခဲ့ရင်ပဲ EU တွေကတော့ကြောက်အောင်မယ်လို့ပြောတာမျိုးကျွန်တော်ကြားခဲ့ရပါတယ်သူတို့ပိုသိပါတယ်သူတို့တွေ့ကြုံလည်းအများကြီးရှိပါတယ
်တချို့ကတော့အခုမြန်မာနိုင်ငံအခြေအနေဟာတော်ဆန်းစုကြည်ခက်လွန်ကိုစတင်ဝင်ရောက်နေပြီဖြစ်တယ် NUG ဟာလည်းအရင်က NLD မဟုတ်ဘူးလို့ပြောနေရပါတယ်ဆိုတော့ EAO တွေကဒီ NLD အစိုးရပေါ်မှာအကြိုက်မတွေ့ခဲ့ဘူးဘဝင်မကြခဲ့ဘူးဖြစ်ခဲ့တဲ့အချိန်ကြီးဟာအခုပြောင်းလဲသွားနိုင်ကြအကြောင်းမရှိဘူးလား
Well, this is where the trust gap originates, right? That many EAOs feel that the NLD government was not favorable to
their ဟုတ်ပါရဲ့ EU နဲ့ NLD ကယုံကြည်မှုကွာချက်အဲ့ဒီတုန်းကစတင်ခဲ့ပါတယ် NLD ဆိုရာသူတို့တောင်းဆိုချက်သူတို့ခွင့်ရေးကိုအလေးမထားဘူးလို့တိုင်းရင်းသားတွေထင်ခဲ့ကြပါတယ် NLD ဟာဗမာအမျိုးသားရေးလမ်းစဉ်နဲ့သာပုံနီးစပ်တာလို့ယူဆခဲ့ကြပါတယ်စစ်တပ်လည်းအလားတူပါပဲဗမာမထူးပါဘူးအခုတော့အန်ယူဂျီဟာတိုင်းရင်းသားတွေကိုထိတ်တန့်ရယူအများပြားမှာတာဝန်ပေးထားပါတယ်ဒါ NLD မူနဲ့လွန်စွာကွဲလဲတဲ့မူဝါဒဖြစ်ပါတယ်ဒါပေမဲ့ဒါဘလောက်မှန်ကန်တယ်လဲအန်ယူဂျီမှာအခုပြောထားတဲ့ဂရီစကားတွေကိုလက်တွေ့အကောင့်ထဲပေါ်လာနေတဲ့အခြေအနေရှိပါမလားဆိုတာတန်ရနာကောင်းဆောင်တွေစောင့်ကြည့်ကြလိမ့်ဦးမယ်လို့ထင်ပါတယ်